ဇွန်လ9ရက်နေ့တုန်းကဘိမ်းမြို့ကနေပြီးရန်ကုန်မြို့ကိုအသွားပြတ်ကျခဲ့တဲ့တပ်မတော်ပို့ဆောင်ရေးလေယာဉ်ကခီးစဲအလောင်း32လောက်ကိုကြာတာပြေးနေတုန်းကတွေ့ရှိခဲ့ပါတယ်။ပြတ်ကျလေယာဉ်ရဲ့အစိုက်ပိုင်းတချို့နဲ့ရုပ်အလောင်းတွေကိုတနင်္သာရီတိုင်းကျောင်းနီမော်ကျေးရွာရဲ့အနောက်ဖက်14မိုင်အကွာလောင်းလုံမြို့ရဲ့အနောက်တောင်ဘက်22မိုင်အကွာပင်လယ်ထဲမှာရှာဖွေတွေ့ခဲ့တာပါ။ကြာတာပြေးနေညနေ9နာရီအထိအမျိုးသားအလောင်း2လောင်းအမျိုးသမီးအလောင်း21လောင်းနဲ့ကလေးအလောင်း10လောင်းစုစုပေါင်းရုပ်အလောင်း32လောင်းတွေ့ရှိဆဲယူနိုင်ခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။အလောင်းတွေအပြင်ဒီ Y8 လေယာဉ်ရဲ့ဘိန်းတစ်ခုအသက်ကယ်အင်ဂျီတွေနဲ့ပျက်စီးခဲ့တဲ့အိတ်တချို့ကိုလည်းဆဲယူရရှိခဲ့ပါတယ်။ဆဲယူရရှိတဲ့ရုပ်အလောင်း29လောင်းကိုတော့ဒဝဲမျိုးကဒီတပ်မတော်ဆေးရုံကိုပို့ဆောင်ခဲ့ပြီးလိုအပ်တဲ့ဆေးဘက်ဆိုင်ရာစစ်ဆေးမှုတွေကိုဆောင်ရွက်နေတယ်လို့ကာကွယ်ရေးဦးစီးချုပ်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။